ဤအရခတပ်တော်အနေနဲ့မောင်းတော်မြို့နယ်ဤစခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်မှာဖြစ်လို့မောင်းတော်ဒေသခံတွေအနေနဲ့ဂျွန်လ16ရက်ည9နာရီကစပြီးတော့မြို့ကနေအများဆုံးထွက်ခွာဖို့အေးကသတိပေးထုတ်ပြန်ခဲ့ပါတယ်။မြို့ကထွက်ခွာသူဘယ်သူမှမဆိုလူသားချင်းစာနာမှုအရအကူအညီတွေပေးဖို့အရေးကြီးတယ်လို့ NUG လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကပြောကိုပြောပါတယ
်။မောင်းတော်ရဲ့လက်ရှိအခြေအနေကတော့မကြာမီမှာတိကျပုံမှန်ပြီးတော့ပြင်းထန်တဲ့စီးရီးတိုက်တွေ့ဆုံမှုတွေဖြစ်လာမယ့်အနေအထားမျိုးရှိပါတယ်။အဲ့လိုမျိုးအခြေအနေဖြစ်တဲ့အတွက်ကြောင့်မလို့ဒေသခံပြည်သူတွေအားလုံးအတွက်အနေရမဖြစ်ဖို့အတွက်ဒါကိုကြိုတင်ပြင်ဆင်တဲ့စီရီးယားကျွန်တော်တို့ပြင်ဆင်တဲ့အနေအထားမျိုးဆိုတော့ဒါသိစားမရှိနိုင်ပါဘူးဒါပေမဲ့တူတစ်ဖွဲ့တည်းကိုပဲဦးတည်ထားတာဒါအပြင်ဒီလိုမျိုးစီရီးယားလူအထက်ကြောင့်ပြောင်းရွှေ့တာမဟုတ်ဘဲနဲ့တခြားသောစိုးကျိုးဖြစ်စီနိုင်မဲ့အရာတွေမဖြစ်အောင်ဒါကျွန်တော်တို့တတိထားဖို့တော့လိုအပ်တယ်။ဒါအပြင်ဒီလိုမျိုးကုညီပြီးတော့ဒီလိုအခြေအနေကြောင့်ထွက်ခွာလာတဲ့သူအလုံးကိုဘ ᱹ ကိုမဆိုကျွန်တော်လူသားချင်းစာနာမှုအကူအညီတွေရတိကျစွာကုညီဆောင်ရွက်ပေးဖို့ဒါတွေကိုလှုပ်ဆောင်ပေးဖို့ကအရေးကြီးတာပါ။
မော်လော့ဒေသမှာဒေသခံရခိုင်လူမျိုးတွေပြင်ရ ेंजर မွတ်စလင်တွေပါနေထိုင်ကြတဲ့အတွက်လူခွင်လှူရှားသူတွေကြားမှာစိုးရိမ်မှုတွေရှိခဲ့ကြတာပါ ရ ेंजर မွတ်စလင်တွေရှိတဲ့ဘူးတီတောင်မြို့ကိုတိမ့်တိုက်ပွဲတုန်းကတော့မြို့ကနေပြီးတော့ကြိုတင်ထွက်ခွာကြဖို့အေအေဘက်ကကြိုတင်သိပေးတာတွေလုပ်ခဲ့တယ်လို့မြို့ကနေရှောင်ထွက်လာသူတွေကိုပါကူညီခဲ့ပါတယ်လို့အေအေတာဝန်ရှိသူတွေကဗီဒီယိုကိုပြောခဲ့မှုပါတယ်ဒါပေမဲ့လို့လေရ ेंजर မွတ်စလင်တွေပေါ်မှာလူခွင်ချူဖောက်မှုတွေရှိခဲ့တယ်လို့ဆွဆဲချက်တွေပေါ်ထွက်ခဲ့ပြီးတော့ဒီပေါ်မှာတော့အေအေဘက်ကမဟုတ်မမှန်ဘူးလို့ညှင်းဆိုပါတယ်တိုက်ပွဲတွေဖြစ်လာချိန်မှာဒေသခံမွတ်စလင်တွေရောရခိုင်ဒေသခံတွေပါတိုက်ခိုက်တရောက်မှုရှိခဲ့ပါတယ်ဆိုပြီးတော့အေအေကတုံ့ပြန်ပါတယ်အေအရခတ်တပ်တော်အနေနဲ့ရခိုင်မြောက်ပိုင်းထုစစ်ဆေးရမှာစစ်ကောင်စီဘက်ကဒေသခံမွတ်စလင်လူငယ်တချို့ကိုစစ်သားဆူဆောင်းပြီးတော့တိုက်ပွဲတွေအတွင်းအသုံးပြုတယ်ဆိုပြီးတော့လေအေအေဘက်ကပြောပါတယ်လက်ရှိအဖြစ်မောင်းနှောဒေသအနီးပတ်ဝန်းကျင်ကစစ်ကောင်စီစခန်းအတော်များများကိုအေအေကသိမ်းယူခဲ့ပြီးတဲ့နောက်မောင်းနှောမြို့ကိုမြို့ပြစစ်ဆင်ရေးအတွက်စစ်ကောင်စီဘက်ကနေပြီးတော့ခန့်စစ်ပြင်ဆင်နေတယ်လို့လည်းသိရပါတယ်ခင်ဗျ